ရှင်များရှင်ကျမတင်ဒီထိုက်ပါဗီယက်နမ်နိုင်ငံကိုငွေကြေးဈေးကစားတဲ့နိုင်ငံအဖြစ်ဒီဇင်ဘာလအတွင်းမှာပဲအမေရိကန်ကသတ်မှတ်လိုက်တာဟာဆိုရင်နှစ်နိုင်ငံကြားဆွေးနွေးမှုတွေအတွက်တွန်းအားဖြစ်လာနိုင်တယ်လို့ဗီယက်နမ်ဘက်ကအမေရိကန်တွေရဲ့ကုန်စည်တွေကိုပို့ပြီးတော့ဝယ်ယူလာမှုဒါမှမဟုတ်လဲနိုင်ငံခြားငွေကြေးလဲလှယ်မှုနှုန်းမှာဗီယက်နမ်အစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုကျဆင်းသွားတာမျိုးတွေ့ရနိုင်တယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာ Ralph Jennings ရဲ့သတင်းဆောင်ပါကိုပြောပြပေးမှာပါရှင်။အမေရိကန်ရဲ့အဓိကကုန်သွယ်ဘက်တွေရဲ့အကြီးစားစီးပွားရေးနဲ့နိုင်ငံခြားငွေကြေးလဲလှယ်မှုမူဝါဒဆိုင်ရာနှစ်လေအစီရင်ခံစာကိုအမေရိကန်ဘန်ဒါရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တာဖြစ်ပြီးဒီအစီရင်ခံစာအရဗီယက်နမ်နဲ့ဆွစ်ဇာလန်နိုင်ငံတွေကိုငွေကြေးဈေးကစားတဲ့နိုင်ငံတွေအဖြစ်သတ်မှတ်တာဖြစ်ပါတယ်။2019ခုနှစ်အတွင်းဗီယက်နမ်ရဲ့ငွေကြေးတန်ဖိုးကို 4.9 ရာခိုင်နှုန်းတန်ဖိုးချထားတယ်လို့အမေရိကန်ဘန်ဒါရေးဝန်ကြီးဌာနကသတ်မှတ်ပါတယ်။ဒီနှစ်ဇွန်လအထိဗီယက်နမ်နဲ့ဆွစ်ဇာလန်တို့ရဲ့နိုင်ငံခြားငွေကြေးလဲလှယ်မှုမူဝါဒတွေဟာဆိုရင်လောက်ခလာစာပြင်ဆင်ညှိနှိုင်းရမှုတွေကိုကောင်းကောင်းထိမ့်ညီကာကွယ်ထားနိုင်ရေးကိုတစ်စိတ်တစ်ပိုင်းအဖြစ်ရည်ရွယ်ခဲ့တာတွေ့တဲ့အကြောင်းအမေရိကန်ဘန်ဒါရေးဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြပါတယ်။ဒါပေမဲ့ဗီယက်နမ်နိုင်ငံရဲ့နိုင်ငံခြားငွေကြေးလဲလှယ်မှုမူဝါဒမှာတော့နိုင်ငံတကာကုန်သွယ်ရေးမှာမမျှမတအသာစီးရဖို့အတွက်ပါရည်ရွယ်တာတွေ့ရကြောင်းဖော်ပြပါတယ်။2019ခုနှစ်အတွင်းဗီယက်နမ်ရဲ့ပို့ကုန်ပို့ငွေကဒေါ်လာ 54.4 ဘီလီယံရှိခဲ့ပြီးအမေရိကန်အတွက်ကတိကအဖြစ်စရာကိစ္စပါ။ငွေကြေးဈေးကစားတဲ့ဆိုတဲ့အမေရိကန်ရဲ့ဆွဆွဲချက်ကိုဗီယက်နမ်ဗဟိုဘဏ်ကလက်မခံပယ်ချပါတယ်။ငွေကြေးဖောင်းပွားမှုကိုထိန်းချုပ်ထားနိုင်ရေးနဲ့နိုင်ငံရဲ့အကြီးစားစီးပွားရေးတည်ငြိမ်စေရေးကိုငွေကြေးလဲလှယ်မှုနှုန်းကအထောက်အကူဖြစ်အောင်ရည်ရွယ်ဆောင်ရွက်တာသာဖြစ်ပြီးကမ္ဘာတစ်လွှားကုန်သွယ်မှုမှာအသာစီးရိုက်စေဖို့ရည်ရွယ်လှုံ့ဆော်တာမဟုတ်ဘူးလို့ဗီယက်နမ်ဗဟိုဘဏ်ရဲ့ပြောဆိုချက်ကိုဒီဇင်ဘာလ18ရက်နေ့မှာအစိုးရရဲ့အွန်လိုင်းသတင်းစာ VGP News မှာဖော်ပြပါတယ်ဗီယက်နမ်တောင်ငွေကြေးဈေးနှုန်းကိုလျှော့ချထားတာကြောင့်ဗီယက်နမ်ကုမ္ပဏီတွေအနေနဲ့အမေရိကန်ကိုကုန်ပစ္စည်းရောင်းချတာမှာအမေရိကန်ဝက်လက်တွေထံကနေဗီယက်နမ်တောင်ငွေကြေးပို့ပြီးတော့ရတာဖြစ်ပါတယ်။အမေရိကန်ပို့ကုန်သမားတွေအနေနဲ့ကတော့ဗီယက်နမ်တောင်ငွေကြေးလဲလှယ်ရမှာပို့ပြီးတော့ကုန်ကြစေပါတယ်။ဗြိတိန်နိုင်ငံလန်ဒန်အခြေစိုက်ဈေးကွက်သုတေသနလုပ်ငန်းကြီး HIS Market ကဒေတာဆိုင်ရာအကြီးတန်းစီးပွားရေးပညာရှင် Rajit Biswas ကအခုလိုသုံးသပ်ပါတယ
် Basically it'll now be a period when the US will have
အချိန်အဖြစ်တော့ဒီအခြေအနေကိုဖြေရှင်းနိုင်ဖို့အတွက် American ဘက်ကဗီယက်နမ်နဲ့ဆွေးနွေးလာမလားဆိုတဲ့အခိုက်အတန့်ဖြစ်ပါတယ
် American ဆိုရအနေနဲ့ကတော့မူဝါဒအတိုင်းအတာအရချက်ချင်းကြီးအရေးယူလှုပ်ဆောင်မှာမဟုတ်ဘူးလို့လည်းသူကဆက်ပြောပါတယ်ဗီယက်နမ်ဆိုရဘက်ကတော့အမေရိကန်ရဲ့ကုန်ပစ္စည်းတွေပို့ပြီးတော့ဝယ်ယူလာတာမျိုးဒါမှမဟုတ်လေနိုင်ငံခြားငွေကြေးလဲလှယ်မှုမှာဝင်ရောက်ဆွတ်ဖက်တာကိုလျှော့ပြီးလွတ်လပ်တဲ့ဈေးကွက်အလိုအတိုင်းဆုံးဖြတ်စေတာမျိုးဖြစ်လာဖို့သဘောတူနိုင်တယ်လို့လည်းကြွန့်ကျင်သူတွေကရှုမြင်ပါတယ်။နောက်နှစ်အတွင်းမှာဗီယက်နမ်ဘက်ကအရေးယူဆောင်ရွက်တာမျိုးမရှိရင်တော့အမေရိကန်တာဝန်ရှိသူတွေဘက်ကသွင်းကုန်ကုန်စီးချက်လာနိုင်ပါတယ်။ဗီယက်နမ်စီးပွားရေးရဲ့လေးပုံတစ်ပုံလောက်ကပို့ကုန်ပေါ်မှာမှီခိုတာပါထုတ်လုပ်မှုကုန်ကျစရိတ်တက်တာတာနဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေပိုရလာစေရေးအတွက်ဗီယက်နမ်အစိုးရရဲ့မလုံပေဆွဲဆောင်ထားတဲ့ကြောင့် Ford, Intel နဲ့ Samsung Electronics တို့ရဲ့ယင်းနှီးမြှုပ်နှံမှုတွေရရှိနေပါတယ်ဗီယက်နမ်ရဲ့ပို့ကုန်တွေထဲမှာစမတ်ဖုန်းတွေအဝတ်အထည်တွေဖက်နက်နဲ့ကားပစ္စည်းအစိအပိုင်းတွေလည်းပါဝင်ပါတယ်2019ခုနှစ်အတွင်းဗီယက်နမ်ရဲ့သွင်းကုန်ပို့ကုန်လုပ်ငန်းထိတ်တန့်မိတ်ဖက်တွေထဲမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်။ငွေကြေးဈေးကစားတယ်လို့အမေရိကန်ကသတ်မှတ်ခံရတဲ့တခြားနိုင်ငံတွေကတော့အမေရိကန်ကုန်ပစ္စည်းတွေကိုပို့ပြီးတော့ဝယ်ယူဖို့သဘောတူညီချက်နဲ့အမေရိကန်နဲ့ပြန်လည်ရင်ကြားစေခဲ့ကြပါတယ်။ဥပမာအားဖြင့်ထိုင်ဝမ်ဆိုရင်အမေရိကန်နဲ့ကုန်သွယ်မှုအသာစီးရမှုကိုလျှော့ချပြီးငွေကြေးဈေးကစားသူအဖြစ်သတ်မှတ်ခံရမယ့်အရေးရှောင်ကျဉ်နိုင်ဖို့အတွက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအမေရိကန်ကုန်စည်တွေပို့ပြီးတော့ဝယ်ယူရေးစီစဉ်ခဲ့တယ်လို့လည်းဖော်ပြခဲ့ကြတာပါ 2019ဖေဖော်ဝါရီလအတွင်းမှာပဲဗီယက်နမ်ခြေဆိုင်ဇီနုံတက်တက်သားသားနဲ့ပြန်တန်းတဲ့ VietJet Air က Boeing 737 MAX လေယာဉ်စီးရေတရာထပ်မံဝယ်ယူရေးအမေရိကန် Boeing လုပ်ငန်းကြီးနဲ့သဘောတူခဲ့ချပါတယ်။ Ho Chi Minh City အခြေဆိုင် Masra စီးပွားရေးအကြံပေးလုပ်ငန်းကြီးရဲ့စီးပွားဘက်တူဖြစ်တဲ့ Jack Ngu Yin ကတော့အခုလိုပြောပါတယ်။
Once Boeing gets its Max planes in order,
Boeing ဘက်ကမှားလာတဲ့ Max လေယာဉ်တွေရပြီဆိုတာနဲ့ Vietnam ဘက်ကထပ်ပြီးမှားယူမှာပါ Boeing လုပ်ငန်းကြီးထံကနေအများကြီးဝယ်ယူဖို့မှားကြားထားပါတယ်ဒါကကုန်သွယ်ရေးကိုချိန်ညှိဖို့ကျွန်တော်တို့ရဲ့ဆောင်ရွက်ချက်ဖြစ်ပါတယ
် Britain နိုင်ငံ London ခြေဆိုင်ဈေးကွက်သုတေသနလုပ်ငန်းကြီး HIS Market ရဲ့ဒေသဆိုင်ရာအခြေခံစီးပွားရေးပညာရှင် Rajit Biswas ကတော့ဗီယက်နမ်အနေနဲ့အမေရိကန်ထံကနေသွင်းကုန်တိုးမြှင့်ရေးဒါမှမဟုတ်လဲကုန်သွယ်ရေးမညီမျှမှုကိုရှော့ချရေးတို့ကိုအချိန်တိုအတွင်းလုပ်နိုင်ဖို့ခက်မယ်လို့သုံးသပ်ပါတယ်ဗီယက်နမ်အနေနဲ့နိုင်ငံခြားငွေလဲလှယ်နှုန်းမှာဆွတ်ဖက်နေတာကိုလျှော့တာကပိုပြီးတော့လွယ်ကူနိုင်တယ်လို့လည်းသူကပြောပါတယ်တရုတ်နည်းတူပဲဗီယက်နမ်နိုင်ငံဟာထုတ်ကုန်တင်ပို့မှုကိုအများစုမှီခိုနေရတာဖြစ်ပြီးငွေကြေးလဲလှယ်နှုန်းထားမှာလဲကွန်မြူနစ်အစိုးရကထိန်းချုပ်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့တော့ဗီယက်နမ်ကိုပြစ်မှတ်ထားတာမဟုတ်ဘူးလို့ပညာရှင်တွေကယုံကြည်ကြပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ခွင့်တွေကိုရှောင်နိုင်ဖို့တရုတ်အခြေစိုက်စက်ယုံတွေဗီယက်နမ်ကိုအများအပြားရွှေ့လာတာကြောင့်အမေရိကန်တာဝန်ရှိသူတွေဘက်ကစိုးရိမ်တကြီးစောင့်ကြည့်နေကြတာလို့ယူဆကြပါတယ်။မလေးရှားပါ CIMB ကစီးပွားရေးပညာရှင်စုံဆန်ဝမ်ကတော့အခုလိုပြောပါတယ်
။ This is perhaps just a little
ဗီယက်နမ်အနေနဲ့ကုန်စည်ထုတ်လုပ်ဖြန့်ဖြူးမှုရဲ့အကျိုးမြတ်တွေပေါ်မှာအလွန်အမင်းကျဉ်းနှံ့အားရဖြစ်မနေဖို့အတွက်အမေရိကန်ဘက်ကအ ਨੇ အကျဉ်းသတိပေးလိုက်တဲ့အချက်ပဲဖြစ်ပါတယ်လို့သူကပြောဆိုသွားတာဖြစ်ပါတယ်ရှင်။